မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အတန်ရဲ့2019ခုနှစ်ဇန်နဝါရီလ4ရက်တောက်ကြာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတာသတင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်မှုသမ္မတဒေါ်နယ်ထရန့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ပါပက်ကပူပိုင်းမုန်တိုင်းဒီနေ့ရောက်လာတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာမိုးသက်ထန်ပြီးတော့လေပြင်းတွေတိုက်ခတ်နေတယ်လို့ထိခိုက်ပျက်စီးမှုနဲ့သေချာမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မုန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်း၄ခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်တပ်ဖွဲ့ AA ကဝန်တိုက်တယ်ဆိုတဲ့အကြောင်းကို
မနေ့၄ရက်ကနားနောက်ကြောင့်တော့အဲလိုတော့ဒီကင်းစခန်း၄ခုကို AA ဝန်တိုက်တယ်နေရာကအဲ့ကောင်တောင်းတော့တိလာကမြင်းပေါ်သွားဘူးဒီကောင်ရမြောက်ဖက
်တက်မတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဘက်အတွင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေစတင်နိုင်ရေးဟာအလွတ်တဘောဆွေးနွေးပွဲရလဒ်တွေအပေါ်မှာမူတည်နေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကပြောလိုက်တဲ့အကြောင်း Weekly 11 Channel မှာရေးသားဖော်ပြခဲ့တဲ့ဆောင်းပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရနဲ့ 11 Media တို့အကြားအခုချိန်ထိမပြေလည်သေးတဲ့အငင်းပွားမှုတွေအတွက်ထပ်မံညှိနှိုင်းကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြင့်မွန်တို့ကပြောပြပေးပါဦးရှင်။
အမေရိကန်ဆိုရလုပ်ငန်းတချို့ရပ်ဆိုင်းထားတာတရင်နှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်အောင်တမန်တော်နဲ့ထရန့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။တိုက်ခတ်ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်အသစ်ဂျန်သစ်ဆာချင်းစုတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့စီစဉ်ခဲ့တာပါ။ဒီမိုကရက်တွေကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွှတ်တော်ကတော့အဆိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ့်အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဗန်နားရီ၃ရက်ဥပဒေမူကြမ်းမှာအမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကံရံမှုတမန်တော်နဲ့ထရန့်ကတောင်းခံထားတဲ့ဒေါ်လာ5ဘီလီယံ30ကျော်မပါဝင်ပါဘူး။အောက်လွှတ်တော်ဥထာအဖြစ်မနေ့ကပဲကျန်းသစ္စာချိန်ဆိုခဲ့တဲ့ဒီမိုကရက်ကိုယ်စားလှယ်နန်စီပလိုစီကတော့တိုင်းကံမှာမဟုတ်ကြောင်းမနေ့ကပဲပြောခဲ့တာပါ။ဗန်နားရီ30ကျော်ကိုနေဆက်လုံခြုံရေးအတွက်နည်းပညာနဲ့ဝန်ထမ်းတွေပုံမှန်ခံထားရမှာတုံ့ဆွဲဖို့လည်းအကြံပြုခဲ့ပါတယ်။ထလွတ်တော်ဥထာမစ်မက်ကော်နယ်ကတော့အောက်လွှတ်တော်ရဲ့အစီအစဉ်ဟာနိုင်ငံရေးကစားကွက်တစ်ခုဖြစ်ဝေဖန်ခဲ့ပေမဲ့ Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့ထက်လွှတ်တော်ကအလားတူဥပဒေကိုပဲပြီးခဲ့တဲ့လတိုင်းမှာအတည်ပြုထားတာပါ။မနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေမှာတော့အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားရတာတွေကိုပြန်လည်လည်ပတ်နိုင်မုန်းနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကို February 10ရက်နေ့အသုံးစရိတ်အတည်ပြုပေးထားပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေကိုတော့ထက်လွှတ်တော်ကအတည်ပြုဖို့အလားအလာနှေးပါသလိုသမ္မတကလည်းပယ်ချနိုင်ချေပုံများနေပါတယ်
။အမေရိကန်အနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာလုံခြုံရေးအတွက်တတိုင်းကာရမယ်လို့ပြောနေတဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြောကြားချက်ပို့ပြီးတော့ခိုင်မာအောင်လို့ကြားသားရင်းနေတော့ကချိုတင်ပြောမထားပဲအင်ဂျီရောမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အမေရိကန်ပြည်သူတွေရဲ့ဆန္ဒကိုသူကကိုစားပြုပြောတာလို့ဆိုပြီးနယ်စပ်တတိုင်းမရှိရင်နယ်စပ်မလုံခြုံနိုင်ဘူးလို့သမ္မတကထပ်ပြီးတော့ပြောကြားခဲ့ပါတယ်။သူ့ရဲ့ရည်တည်ချက်အပေါ်ပြီးခဲ့တဲ့တစ်ပတ်ထဲမှာထောက်ခံမှုတွေခိုင်ခိုင်မာမာရရှိခဲ့တယ်လို့လည်းပြောပါတယ်။မေးခွန်းတွေကိုဖြေကြားခြင်းမရှိတဲ့သတင်းစာရှင်းလင်းပွဲမှာလူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်တာဝန်ရှိသူတချို့နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတချို့ကလည်းသမ္မတရဲ့လုပ်ရက်ကိုအပြည့်အဝထောက်ခံတယ်လို့ဆိုခဲ့ကြပါတယ်။ကွီနီပါရဲ့တက္ကသိုလ်ကလုပ်ခဲ့တဲ့စစ်တမ်းမှာမက္ကဆီကိုနယ်စပ်မှာအမေရိကန်တတိုင်းကာမာကိုအမေရိကန်မဲဆန္ဒရှင်54ကျော်ကနှုန်းကကန့်ကွက်တယ်လို့ပြောကြပါရယ်တတိုင်းကာလို့ဒီနယ်စပ်လုံခြုံရေးတိုးတက်လာမှာမဟုတ်ဘူးလို့သူတို့ကမြင်ပါရယ်တတိုင်းကာရေးကိုထောက်ခံတဲ့သူကလည်း53ကျော်ကနှုန်းရှိတယ်လို့စစ်တမ်းမှာဖော်ပြပါရယ်ရှင
်အမေရိကန်နယ်စပ်ကိုဖျက်ချော်ဝင်ရောက်ဖို့ကြိုးပမ်းတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တာဟုအသက်အန္တရာယ်မရှိတဲ့လက်နက်တွေတုံးပစ်ခတ်ခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကဖြစ်ရပေါ်တိကျကျစုံစမ်းဖော်ထုတ်ပြီးမက္ကဆီကိုနိုင်ငံကတရားဝင်တောင်းဆိုလိုက်ပါတယ်။နိုင်ငံနေဆက်ကဖြစ်ရပေါ်စိတ်မကောင်းကြောင်းနဲ့နိုဝင်ဘာ25ရက်နေ့ကဖြစ်ခဲ့တဲ့ဖြစ်ပျက်ကိုစုံစမ်းဖော်ထုတ်ဖို့လဲမက္ကဆီကိုနိုင်ငံကြားရေးဝန်ကြီးဌာနကမနေ့ကပဲကြီးညာရေးထုတ်ပြန်တိုက်တွန်းလိုက်တာပါ။နှစ်တခုနေ့ကဖြစ်ရမှာတော့ဆန်ဒီယေဂိုမြို့အနီးကနေဆက်ချက်စီယိုကိုဖျက်ချော်ဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်ရောက်သူ150လောက်ကိုအမေရိကန်နေဆက်လုံခြုံရေးတွေကမျက်ရည်ယူတန်းငွေတွေငွေကောင်းရည်တွေတုံးပြီးရှင်းလင်းနေတာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေကချန်စီယိုကိုကြော်တက်ဖို့ကြိုးစားသူတွေရှိသလိုတချို့ကတော့ချန်စီယိုအောက်ကနေတိုးဝင်ဖို့ကြိုးစားသူတွေရှိပေမဲ့ဂဲနဲ့ပေါက်တဲ့သူတွေကသာမျက်ရည်ယိုပုံတုံးနေတာဖြစ်တဲ့အကြောင်းအမေရိကန်ကောက်ခွန်နယ်စပ်လူမျိုးဌာနတာဝန်ရှိသူတွေကပြောဆိုထားတာပါ။ကလင်းငယ်တွေပါဝင်ချန်စီယိုနီးမှာရှိနေတဲ့သူတွေကိုမျက်ရည်ယိုပုံကဒါရုလက် ဒါရုတက်တင်နေတာမျိုးမရှိခဲ့ပဲခင်းနဲ့ပေါက်တဲ့သူတွေကိုသာပြစ်မှတ်ထားခဲ့တာကိုလူညိုရေးတာဝန်ယူထားသူတွေကိုယ်တိုင်တွေ့ခဲ့ရတဲ့အကြောင်းလဲအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နေဆက်ချက်စီကိုဖြစ်သန်းဝင်ရောက်ဖို့ကြိုးပမ်းညာသူတွေဟာအမေရိကတက် 11 နိုင်ငံတွေကလူ 9,000 ကျော်ပါဝင်တဲ့လူအုပ်ကြီးတွေကမက္ကဆီကိုနိုင်ငံနေဆက်မျိုးတီဝါနာကိုရောက်နေတဲ့သူတွေဖြစ်ကြပါတယ်ခင်ဗျာ
Apple American နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေချဆင်းမှုနဲ့ကြိုတင်ခန့်မှန်းဝင်ငွေကလည်းအတက်စရာမရှိတာကြောင့်ဒီနေ့တောက်ချာနေ့အာရှအစုရှယ်ယာဈေးကွက်တွေမှာဈေးတွေဆက်ပြီးတော့ချဆင်းခဲ့ပါတယ်။တိုကျိုဈေးကွက်မှာမနေ့ဖက်အရောင်းဝယ်ဈေးတွေကျခဲ့တယ်လို့ရှန်ဟိုင်း၊ဆစ်ဒနီ၊ဆိုးလ်နဲ့တိုက်ပေအစုရှယ်ယာဈေးကွက်တွေမှာလည်းဈေးတွေချဆင်းခဲ့ပါတယ်။ iPhone, iPad စတဲ့ Apple လို့ကုမ္ပဏီတွေရဲ့ရောင်းအားတရုတ်နိုင်ငံမှာပြီးခဲ့တဲ့လတုန်းကတိတိတတ်တတ်ချဆင်းသွားတယ်လို့ Apple ကုမ္ပဏီကကြာသပတေးနေ့ကထုတ်ပြန်ပြောကြားခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျခဲ့တာပါ။ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးတာကိုပြသနေတာဖြစ်တယ်လို့တွက်ချက်ပြီးတော့ရင်းနှီးမြှုပ်နှံသူတွေကအစုရှယ်ယာတွေကိုထုတ်ရောက်နေကြပါတယ်။ American သမ္မတရဲ့ဒီကုန်သွယ်ရေးဆိုင်ရာတရုတ်နဲ့ဖြစ်နေတဲ့ပြဿနာကြောင့် Apple ရဲ့အနာဂတ်ဝင်ငွေကျုံ့သွားလိမ့်မယ်လို့ကုမ္ပဏီရဲ့ကြိုတင်ခန့်မှန်းချက်မှာအပြစ်တင်ထားပါတယ်။သမ္မတ Donald Trump ကတော့ပြည်ုပ်အပါအဝင် American နဲ့ကုန်သွယ်ရေးမမျှတတဲ့နိုင်ငံတွေကနေပြီးတော့သွင်းကုန်ခွန်ဒေါ်လာတန်ထောင်နဲ့ချီရအောင်လို့ယူနေတာဖြစ်တယ်လို့ Twitter ပေါ်မှာရေးသားတုံ့ပြန်ပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုညှိနှိုင်းဆွေးနွေးဖို့ American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဘေကျင်းမြို့တော်ကိုရှေ့သတင်းမှတ်ထည့်လာပြီးတော့နှစ်ရက်ဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့တရုတ်အစိုးရကဒီကနေ့ပြောကြားခဲ့ပါတယ်။ American နဲ့တရုတ်နိုင်ငံကြားသွင်းကုန်ခွန်တိုးမဲ့ကိစ္စအစီအစဉ်တွေကိုကုန်သွယ်ရေးသဘောတူညီမှုတွေမရခင်မှာစိုင်းထားဖို့ American သမ္မတ Trump နဲ့တရုတ်သမ္မတ Xi Jinping တို့သဘောတူထားကြပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါပကပူပိုင်းမုံတိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းလင်းပိုင်းကိုဝင်ရောက်လာရမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတက်ခတ်နေသလိုပင်လယ်ပြင်မှာလည်းလှိုင်းကျင်းနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံတိုင်းဟာဒေသစံတော်ချိန်မုံလွယ်12:45မိနစ်မှာနှကောက်စီသမရပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းပင်လယ်ကွေ့မှာမိုးတိထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုသင်္ဘောပြည့်စုံမှုတွေကိုရပ်ဆိုင်းလိုက်သလိုမုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနမေကျော်ပန်းပြေကန်းကြီးတွေစီဥတီရွေးရှာမယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးစွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးထားပါဗျ။ဒေသဆန်တို့ချင်းတောက်ချန်နေမုံလပိုင်း2နာရီကနေနောက်တစ်နေ့စနေနေ့မနေ့ပိုင်းအထိဒေသခံတွေနဲ့ခီးစွားတွေအပြည့်မထွက်ကြဘူးလေတာဝန်ရှိသူတွေတိုက်တွန်းထားပါဗျ။ထိုင်းနိုင်ငံမှာ1989ခုနှစ်ကတိုက်ခတ်ခဲ့မှုတွေဂေးတိုက်ဖုံးမှုနဲ့ကြောင့်လူပေါင်း400ကျော်သေဆုံးခဲ့ပြီးနောက်ပိုင်းဒီဒီချင်းဟာအဆိုးဆုံးဖြစ်မှာကိုလည်းဆိုရင်နေကြတာပါ။ထိုင်းနိုင်ငံတောင်ပိုင်းမှာပဲ1962ခုနှစ်မှာတုန်းကပူပိုင်းမုံတိုင်းတစ်ခုကြောင့်လူ900ကျော်သေဆုံးခဲ့ဥပါတယ်ပပမုံတိုင်းဝင်ရောက်လာတဲ့ဒီနေ့မှာပဲနှကောက်စစ်သမရပြည်နယ်မှာတစ်ပင်တွေအဆောက်အဦတွေပြိုလဲမှုတွေကြုံနေရပြီးအိမ်တလုံးပေါ်ကိုတစ်ပင်လဲကျကအနည်းဆုံးလူထုသေဆုံးတဲ့အကြောင်းလဲတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်ပပမုံတိုင်းကမနေ့ပတ်မှာအားပြော့မယ်လို့ခန့်မှန်းထားပေမဲ့အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များများမှာမိုးဆက်လက်ရွာသွန်းနေကြောင်းလဲမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညင်ချာရေးမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ပင်လယ်ပြင်နဲ့ကယ်ယူရန်ဒေသတွေမှာတော့မိုးသက်လေပြင်းတွေနဲ့လှိုင်းကြီးနေတဲ့အကြောင်းလဲသတိပေးချက်ထုတ်ပြန်ထားပါတယ်
။ကနေဒါနိုင်ငံကတရုတ်နည်းပညာကုမ္ပဏီဟွာဝေရဲ့အကြီးအကဲမန်ဝမ်ဂျိုးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာကနေဒါနိုင်ငံသား73ယောက်တရုတ်နိုင်ငံမှာဖမ်းဆီးခံခဲ့ရတယ်လို့ကနေဒါကပြောကြားလိုက်ပါတယ်။73ယောက်ထဲက8ယောက်ကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ကနေဒါအစိုးရကကြာသပတေးနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဘလို့အမှုတွေနဲ့ဖမ်းခံခဲ့ရတယ်ဒါလဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူး။အခုလိုမျိုးအစိုးရကကြေညာချက်မထုတ်ခင်တုန်းကတရုတ်မှာဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသား3ယောက်ပဲရှိတယ်လို့အများသိထားကြတာပါ။အီရန်ပေါ်ချထားတဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးတော့ဗန်နာယေးဆိုင်ရာအလွှဲအပြောင်းတွေလုပ်ခဲ့တယ်လို့ဆိုတဲ့မန်ဝမ်ဂျိုးကိုဖမ်းဆီးဖို့အမေရိကန်ရဲ့တောင်းဆိုမှုအရကနေဒါအစိုးရကဒီဇင်ဘာ1ရက်နေ့မှာသူ့ကိုဖမ်းဆီးခဲ့တာပါ။မန်ဝမ်ဂျိုးကိုဖမ်းဆီးမှုနဲ့ကနေဒါနိုင်ငံသားတွေတရုတ်မှာဖမ်းဆီးခံရမှုဆက်ဆက်မှုမရှိဘူးဆိုပြီးကနေဒါအစိုးရကတကြိမ်မကပြောကြားခဲ့ပါတယ်။ဒါပေမဲ့ကနေဒါကတရုတ်နိုင်ငံသားတွေကိုဖမ်းလို့တရုတ်ကကနေဒါနိုင်ငံသားတွေကိုပြန်ဖမ်းတာဖြစ်တယ်လို့ဘေကျင်းအခြေစိုက်အနောက်တိုင်းသံတမန်တွေကတုံ့သက်ကြပါတယ်။
အိန္ဒိယနိုင်ငံမှာကလေးမှုဖွားနိုင်တဲ့အသက်အရွယ်အမျိုးသမီးတွေကိုဘာသာရေးအရထုတ်မြတ်ထားတဲ့နေရာတွေကိုဝင်ခွင့်မပေးဘူး။ရာဇဝင်နဲ့ချီတားမြစ်ထားတာကိုအံတုပြီးနိုင်ငံတောင်ပိုင်းကဟိန္ဒူဘုရားကျောင်းနဲ့တတိယမြောက်အမျိုးသမီးတူထပ်မံဝင်ရောက်ကြောင်းသတင်းတွေဖော်ပြနေပါတယ်။ကေလာပြည်နယ်ကဘုရားကျောင်းထဲကိုမင်းညာပိုင်းကပဲအမျိုးသမီးတူထပ်မံဝင်ရောက်ခဲ့ပြီးအခြေအနေရရကိုစောင့်ကြည့်နေတဲ့အကြောင်းဒေသခံရဲရဲရှိတူကိုကပြီး AFP သတင်းဌာနကဖော်ပြခဲ့တာပါ။ပူဇော်ကြောင်းမဲ့ပစ္စည်းတွေနဲ့အတူအသက်46နှစ်အရွယ်သတင်းလင်ကနိုင်ငံသူအမျိုးသမီးဟိန္ဒူဘုရားကျောင်းထဲဝင်သွားတဲ့လွန်ရွေးမတန်းတဲ့ကင်မရာကမြင်ကွင်းကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာကိုလည်းဒေသခံသတင်းတွေမှာဖော်ပြပါတယ်။ကေလာပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာဘရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေအစောရှောင်းနဲ့အမျိုးသမီးနှုဘိုဒူးနေကဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့ကြသူလူပေါင်း950ကျော်ကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအသက်10နှစ်ကနေ50ကျော်အရွယ်အမျိုးသမီးတွေကိုဘုရားကျောင်းတွေဝင်ခွင့်မပြုရာဇဝတ်နဲ့ချီတားမြစ်ထားတာပါ။ဒါမှမဟုတ်တားမြစ်ချက်ဥပဒေနဲ့မညီဘူးဆိုပြီးတရားရုံးချုပ်ကပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဆုံးဖြတ်လိုက်တဲ့အတွက်ဟိန္ဒူဘာသာရေးအယူဝါဒဆွဲပြင်းထန်သူတွေဒေါသထွက်ခွာကြပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ကန့်ကွက်လျှောက်လဲချက်ကိုတော့ဒီလနောက်ပိုင်းမှာကျန်းနာဖို့လည်းစီစဉ်ထားပါတယ်။
တရုတ်လာစင်းရင်ငယ် J Rabbit 2ဟာနှင်းဖုံးနေတဲ့မျက်နှာပြင်လိုမျိုးဖြစ်နေတဲ့လကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုမောင်းနှင်စူးစမ်းနိုင်ခဲ့ပါတယ်။လကဘာဘက်ကိုမျက်နှာတိခတ်မှာကဘာဘက်ကိုမျက်နှာမူးနေတဲ့ဒီလကဘာဘက်အချမ်းမှာတရုတ်အာကာသစူးစမ်းရေးရင်ငယ် Changi 4ကြာတာရင်းတွေတုန်းကဆင်းသက်နိုင်ခဲ့ပြီးတော့17နာရီလောက်အကြာမှာပဲလာစင်းရင်ငယ် J Rabbit 2ကလကဘာရဲ့မှောင်နေတဲ့အချမ်းဘက်ကိုမောင်းနှင်သွားခဲ့တာပါ။လာစင်းရင်ငယ်ထွက်ခွာသွားလို့ကြံခဲ့တဲ့ဘင်းရာတွေကိုတရုတ်အာကာသလေးလာရေးအေဂျင်စီကဓာတ်ပုံတွေထုတ်ပြန်ခဲ့ပါတယ်။လာစင်းရင်ငယ်လေးအတွက်တင်းငယ်တဲ့ခြေလမ်းတစ်ခုဖြစ်ပေမဲ့တရုတ်နိုင်ငံအတွက်အင်မတန်ကြီးမားတဲ့ခြေလမ်းကြီးဖြစ်တယ်လို့ဒီလကဘာစူးစမ်းရေးစီမံကိန်းရဲ့အကြီးအကဲဝူဝီရီယန်ကပြောကြားခဲ့ပါတယ်။ J Rabbit Rabbit 2လာစင်းရင်ငယ်မှာဘိန်း6ဘိန်းပါတဲ့အတွက်ဘိန်းတစ်ခုပြတ်သွားရင်တော့မှကျန်တဲ့ဘိန်းတွေနဲ့ဆက်သွားနိုင်မှာပါ။တနအီကိုအကွာအဝေးမီတာ200နှုန်းနဲ့အမြန်ဆုံးသွားနိုင်တဲ့ဒီရင်ငယ်လေးဟာ20ဒီဂရီလောက်မတ်ဆောက်တဲ့တောင်ကုန်းကိုတက်နိုင်တယ်လို့ရှစ်လက်မလောက်မြင့်တဲ့အဖုထစ်တွေကိုလည်းကြော်လွှားသွားနိုင်ပါတယ်။လကဘာပေါ်မှာဆင်းသက်နေတဲ့ Changi 4အာကာသစူးစမ်းရေးရင်ကနေပြီးတော့နက္ခတ္တဗေဒနဲ့ဆိုင်တဲ့လေ့လာမှုတွေကိုလုပ်မှဖြစ်တဲ့အပြင်လမျက်နှာပြင်ပေါ်မှာဘယ်တတုဓာတ်တတုတွေရှိသလဲဆိုတာနဲ့သဘာဝပတ်ဝန်းကျင်အနေအထားတွေကိုလာမှာဖြစ်ပါရဲ့ရှင် Direct from Washington The
Voice of America The VOA ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်းလေးခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA ကဝင်တိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပြောဆိုပါရတယ်။အဲဒီနောက်မှာတပ်မတော်ဘက်ကလေကြောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီကိစ္စကိုအတည်ပြုချက်မပေးသေးပါဘူး။52နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွေနိုင်ငံတော်ကျင်းပနေချိန်မှာပဲဘူးသီးရောင်ဘက်မှာတော့စစ်ရေးအခြေအနေတင်းမာနေစေဖြစ်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နေချားဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုသမ္မတပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးသမ္မတသတင်းမှန်ပြန်ကြားရေးဘက်တွဲဖက်တွင်းမှူးဘူမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ်။
မနက်၄ :00 ကနားတော်တော့ဟာကျွန်တော်တို့ရေကင်းစကန်ဒီကူကိုအေးဝင်တိုက်တယ်။နေရာကအဲ့ကောင်တောင်းတော့တတိလာကမြင်းပေါ်ဆိုတော့ဘူမိကောင်ရဲ့မြောက်ခက်ပေါင်းတော်ရဲ့အရှိမြောက်နဲ့ကြတာ။အဲ့နေရာတွေကမေသာစကန်နေမို့လည်းအတွင်ပိုင်းလေးနဲ့ကြ။ကျွန်တော်တို့တိုက်ခိုက်မှုအခြေအနေတော့အဲ့စကန်ဒီကူအခြေအနေကိုအဲ့နေရာတွေမသိရဘူး။ကျွန်တော်ဘက်ကစီတီတင်မဲ့စိုက်သွားတယ်၊စိတ်ကူတီကိုတော့တိုက်ပါတယ်။အဲ့လိုက်သွားတဲ့အဖွဲ့တွေလည်းနည်းနည်းထိတွေ့မှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင်
။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်ဖွဲ့ကိုသမတော်စစ်ကြောင်းကတည်းကလိုက်လံရှင်းလင်းနေပြီးထိခိုက်မှုအခြေအနေကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းထွန်းကဆိုပါတယ်။ AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေကိုတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ
်။ဒီမနက်မှာတော့ဒီဘူရီတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေကြကြ။အဲ့ဒီမှာရှိတဲ့ဒီမေဂျာဆောင်စခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းမလို့ခေါ်တာမြောက်တိုက်ခိုက်ရရှိတယ်။အဲ့ဒီမှာရန်သူအလောင်းက5လောင်းရထားတယ်အဲ့ဒီမှာ3ပါးက6လောက်ဖမ်းမိကြတာရှိတယ်ဗျ။တခါကိုကျွန်တော်တို့တက်ပြီးတော့ရှင်းတဲ့အချိန်မှာဖမ်းမိကြတာဗျ။အော်လက်နဲ့20လို့ကျွန်တော်တို့ဘက်ကတင်းစီရမိကြတာရှိတယ်
။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးဆုံးကျွတ်မှုများခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြီးချက်တော့မရသေးပါဘူး။ တိုက်ပွဲဖြစ်ပေါ်ရသေးတဲ့ဘက်ကိုမြန်မာတပ်မတော်ကနေရဟယင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်။
တိုက်ပွဲဖြစ်တဲ့နားကဖြစ်တဲ့စခန်းနဲ့ဘာမှမဆိုင်တဲ့အဲ့ဒီခတိလာရွာကိုဒီဗမာတပ်မတော်ဖက်ကနေပြီးတော့မှဒီနေ့မနေ့ဒီခုနကရက်လောက်မှလာပြီးတော့သူတို့ဒီဘုံကျေးတိုက်ခိုက်သွားတာရှိတယ်။ဟယ်လီကော်ပတာနဲ့ပြင်းနဲ့လာပြီးတော့မှဘုံကျေးတိုက်ခိုက်တယ်။အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုအင်အားတွေထားပြီးတော့ဟိုအများကြီးပြက်လာတာရှိတယ်။တိုက်ပွဲကတော့ပြင်းနေတုန်းပဲကြ။ဘ
ကတိလာရွာကိုလေရင်နဲ့ပြက်ကခဲလို့ရွာသားတွေနေနဲ့ကြောင်းလိုက်ပြီးစာရင်ရောက်မှခိုးလို့နေရတယ်လို့သူမကပြောပါတယ်။ ကြာရာပရင်းနေကလည်းရတိတောင်မြို့နယ်မြောက်ပိုင်းတိုက်ဝေကျရွာနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ဝေကျရွာစစ်ဘေးရှောင်စခန်းနဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ခမီလူမျိုးရွာသားလူဦးတိုင်ရရှိခဲ့ပါတယ်။၂၀၁၈နှစ်ကုန်ပိုင်းကနေ၂၀၁၉နှစ်စံတောက်ကြာနေထိတော့ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ရတိတောင်မြို့နယ်ပုံနေကျွန်းန ါတယ်ဒီစစ်ဘေးရှောင်တွေကိုဒေတာဆိုင်ရာလူမှုအကူအညီပေးရေးဖွဲ့တွေရခိုင်နိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေတာဖြစ်ပြီးအဖြစ်များရာကြောက်တော်မြို့နယ်ကဒလူချောင်းနဲ့ရိုးချောင်းဒေတာအထက်ပိုင်းကိုရိခာအကူအညီပေးဆောင်သွားဖို့ကတော့တပ်မတော်ကနေပိတ်ပင်သားစည်းနေတာကြောင့်စန္ဒရိခာခက်ခဲဖြစ်နေတယ်လို့ကြောက်တော်မြို့နယ်အကူအညီပေးရေးဖွဲ့တွေကပြောပါတယ်မြန်မာတပ်မတော်အနေနဲ့ NC လက်မှတ်သို့အပြည့်ရဖွဲ့တွေရောNC လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့ပါလေးလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပြီးမဲ့လို့လက်ရှိရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားပိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ငံရင်သတင်းပေးပို့ထားတာပါတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါဦးမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ရေးအတွက်နှစ်သက်မှာအလွတ်တဘောဆွေးနွေးနိုင်ဖို့စီစဉ်နေကြောင်းနဲ့ဒီလိုစတင်နိုင်ရေးဟာအလွတ်တဘောဆွေးနွေးပွဲရလဒ်တွေအပေါ်မှာမူတည်နေကြောင်းကရင်အမျိုးသားအစည်းအရုံး KNU ကပြောဆိုလိုက်ပါတယ်။အစိုးရရဲ့ငြိမ်းချမ်းကော်မရှင်ဘက်ကတော့ဒီနှစ်ဦးပိုင်းမှာပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံအစည်းအဝေးကျင်းပဖို့ရည်ရွယ်ထားသလိုအလွတ်တဘောဆွေးနွေးပွဲတွေစတင်ရေးအတွက်လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အဖွဲ့တွေကတရားဝင်ဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်ခဲ့တဲ့နောက်ရက်တက်နေခဲ့တာဖြစ်ပါတယ်။ဒီလိုရက်တက်နေတာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့လာရဟာ NCA သဘောတူညီချက်ဖြစ်တဲ့ Democracy Federal ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတင်ဆောင်နေတဲ့အခြေအနေကိုရောက်ရှိနေကြောင်းနဲ့ဒါကိုတက်မှတ်ဖို့အတွက်အလွတ်သဘောဆွေးနွေးပွဲတွေကနေညှိနှိုင်းသွားမှာဖြစ်ကြောင်း KNU ကပေးပို့တဲ့ကရင်မျိုးသားနှစ်တစ်ကူးနဲ့တဝန်လွှာမှာဖော်ပြထားပါတယ်နှစ်တက်မှာအလွတ်တဘောဆွေးနွေးပွဲတွေစတင်တိုင်ဖို့ဆက်လက်ဆောင်ရွက်နေကြောင်း KNU ဒုဥက္ကဋ္ဌဘဒုစောကွယ်ထူဝင်းကအခုလိုပြောပါတယ
်အလွတ်တဘောတွေစပြီးတော့တစ္ဆွေးနွေးဖို့တော့ကျွန်တော်တို့စီစဉ်နေတာပေါ့နော်တက်ဆိုင်ရာစုဖွဲ့နေပေါ့နော်တိုင်းရင်းသားအင်အားစုလည်းတပိုင်းပါမယ်ဆိုရနဲ့တမ်းတော်လည်းတပိုင်းပါမှာပေါ့နော်ကျွန်တော်တို့ဒီထုတ်တဲ့တူလာအတိုင်းပါပဲအခုရေးချိုင်းဖော်ဆောင် NCA ပေါ်ပေါ်အခြေခံပြီးဖော်ဆောင်တာ NCA ပေါ်မှာနားလည်တဘောပေါ့ဘူးကလည်းမတူကြတဲ့အပေါ်မှာရှင်ရဲ့အချိန်မှာကျွန်တော်အပြည့်မထွက်နိုင်ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုရည်သားရင်ဖြစ်ပါတယ
်အဓိကညှိနှိုင်းဖို့လိုအပ်နေတဲ့အချက်တွေကိုအခုလိုဆက်ပြောပါတယ
်အဓိကတော့ဒီကတည်းကမှရစေးဆိုတဲ့အပိုင်းရယ်နောက်ပြီးတော့ဒီနိုင်ငံတူတူဆွေးနွေးမှုအပိုင်းကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအပိုင်းမှာကျွန်တော်ဒီမိုကရေစီနဲ့ဖက်ဒရယ်ကြီးဆောက်မှာ ਉਹ ဆွေးနွေးတဲ့နေရာမှာကျွန်တော်တို့ဒီပြည်ထောင်စုရေးချမ်းညီလာခံလုပ်ခဲ့ပြီးမဲ့လည်းတကယ်ဒီမိုကရေစီဖက်ဒရယ်အခြေခံမှုကရရှိရင်းမရှိဘူးတချို့ချက်ဒီမှာကကျွန်တော်တို့ဆွေးနွေးမှုမှာလည်းတိစုတဲ့အပေါ်မှာဒါတွေကိုလည်းအဆုတဘောတွေ့ဆိုညှိနှိုင်းပြီးအပြည့်ရှာမဲ့သဘောဖြစ်တယ်တက်တဲ့အချက်တွေကြားကလာစီမှာပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်တော်တို့လက်နက်ကတိပကဖြစ်ပေါ်တဲ့အချိန်မှာကျွန်တော်တို့ထိချုပ်တဲ့နေနေရှိသလိုအဲ့ဒီနေနေတွင်မှာလည်းကျွန်တော်တို့ဘယ်လိုပူပေါင်းပြီးတော့ညှိနှိုင်းပြီးတော့ဆောင်ရွက်ဆက်လက်ကိစ္စကလည်းရှိရှိနေနေမရှိဘူးပြဒါလို့ကျွန်တော်နားလည်မှုရတူအောင်ဆောင်ရွက်မဲ့သဘောလည်းဖြစ်ပါတယ်
ဒီလိုတွဲဆောင်ချိန်မှာအော်တိုဘာလမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်တွေအကောင်အထည်ဖော်ရေးလက်ပါဝင်မှာဖြစ်ကြောင်းဘရိုစောကွယ်ထူဝင်းကပြောပါတယ်။ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးဖွဲ့ဝင်တဲ့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးလာမောင်ရွှေကတော့ပုံမှန်စည်းဝေးတွေမှာပါဝင်လာနိုင်ဖို့အတွက်ညှိနှိုင်းနေကြောင်းပြောပါတယ်။
ตอนนี้ท้องสกูบุญเนี่ยทำมาที่เราดูเนี่ยนี่ละกันเสียดายสุดแล้วอันนี้ส่งไปเจียนบ้าบุรุษยังเอาไปชีเลยแต่ทุกหลอดเส้นมาเราเกณฑ์เนี่ยอาศัยเสียสกัดดีเดี๋ยววันศุกร์นี้วันเย็นขณะสังเกตอะไรสิ่งเกณฑ์เนี่ยอาศัยเสียสกัดเดี๋ยววันศุกร์นี้วันเย็นมาเตรียมมีดเอาจังรู้วันนี้เราบอกไหนมีดเอาสองวันนี้เราไม่ชีเลยอันนี้สองวันมูออกมาไปบ่ดิจังรู้ดี
ပြောင်းပြီးတော့ကျွန်တော်တို့အမြင်ဆုံးပေါင်းနိုင်ပြီးတော့ဆောင်ရွက်နေတာရှိတယ်ဗျ။နောက်နှစ်ဖက်လဲဆက်တွဲနေတာရှိတော့အသိမကြရင်မှလည်းသဘောဆွေးနွေးပွဲတွေဆောင်ရွက်နေမှာလေ။အခုတော့ညနေနေတော့မှာဗျ။ပြီးကြတဲ့နေ့အော်တိုဘာလာမှာကျင်းပတဲ့တည်သည့်ဆွေးနွေးပွဲမှာတော့လာမယ့်ပြည်ထောင်စုငင်းကြရင်ညီလာကနှစ်တရာစုပင်လုံးစည်းဝေးတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမူတွေချမှတ်ဖို့
Weekly 11 Channel မှာရေးသားဖော်ပြခဲ့တဲ့စောင့်မနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရနဲ့ 11 Media တို့အကြားအခုချိန်ထိမပြေလည်သေးတဲ့အငင်းပွားမှုအတွေ့မနေ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနှစ်ဖက်နဲ့တီးခြားတွေ့ဆုံပြီးထပ်မံညှိနှိုင်းကြပါတယ်ရည်သားဖော်ပြခဲ့တဲ့စောင်းမအတွက် 11 media ကပြန်တောင်းမှန်မှုရန်ကုန်တိုင်းဆိုရကလူလာပြီးသတင်းသမားတွေကတော့တောင်းမှန်မှာမဟုတ်ဘူးလို့ပြောထားကြတာမှတောင်းမှန်နေဆိုတဲ့စကားလုံးအစားဝန်းနေပါတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြောင်းလဲဖို့ညှိနှိုင်းနေတယ်လို့ကောင်စီဥက္ကဋ္ဌက VOA ကိုပြောပါတယ်ဒီအကြောင်းကို VOA သတင်းတော်ကိုထဲအောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နှစ် October 10ရက်နေ့ထုတ် Weekly 11 Channel မှာပါတဲ့အမဲရှုံးနေတဲ့73စီဆိုင်နေပည်ငွေချေးသူဘယ်သူမှမသိတဲ့ចောင်းကနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ဆောင်းပါးဟာတိုင်းစိုးအဖွဲ့ကိုပြည်သူအများကယုံကြည်မှုပြပြားစီရယ်ဆိုပြီးပြန်လည်တောင်းပန်မှုသတင်းမီဒီယာကောင်စီကိုရန်ကုန်တိုင်းဒေသကြီးအစိုးရကတိုင်ကြားထားတာပါအဲ့ဒီတိုင်ကြားချက်နဲ့ပတ်သက်ပြီး11 media ဘက်ကသက်ဆိုင်ရာသတင်းသမား3ဦးနဲ့တိုင်းစိုးရဘက်ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်တို့ကိုသတင်းမီဒီယာကောင်စီဝင်တွေကဒီကနေ့နောက်တစ်ကြိမ်တီးခြားစီတွေ့ဆုံပြီးတော့ဆွေးနွေးညှိနှိုင်းတာဖြစ်ပါတယ်အဲ့ဒီလိုညှိနှိုင်းမှုအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျိုင်က VOA ကိုအခုလိုရှင်းပြပါဗျာ
။ဟုတ်ကဲ့ဟိုညှိတော့မှာပဲနှစ်ဖက်ကိုတိုးတက်ပါတယ်တိုးတက်ပါတယ်နှစ်ဖက်တစ်ဖက်လုံးလေးတစ်ဖက်လုံးလေးတွေဖြစ်နေတယ်အဲ့ဒါတစ်ဖက်နဲ့ပြန်ညှိပေးနေတယ်သူစိတ်မထုတ်ပါမှာပြီးရင်စိတ်မထုတ်ပါမှာတယောက်ကတောင်းပါရမှာတယောက်ကဝင်နေပါတယ်ဒါလေးတွေပေါ့ဗျာဒါပါပဲဒါပါပဲအားပြေနေပါတယ်ပြေနေပါတယ်ပြေနေပါတယ်ကျွန်တော်တို့ရုံးပေါ်ရောက်ပြီးသားကိစ္စတစ်ခုကိုမီဒီယာကောင်စီလက်ထဲရောက်အောင်အခြေအနေပေးလာတာကိုအဲတော့မီဒီယာကောင်စီကညှိပေးပါတယ်တကယ်လို့ statement ထုတ်ဖို့ပါအဲတကယ်လို့လေးညှိကြပါတယ်ဟုတ်ပါတယ
်အစောပိုင်းကတော့ရန်တိုင်းစိုးရကစောင်းမရှင်ဖြိုးဝေပါဝင်အရီတာချုပ်ကိုကျော်စောလင်းနဲ့တောင်ငန်းအရီတာကိုနေဝီမင်းတို့ကိုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်9ခါနဲ့တရားစွဲဆိုခဲ့ပြီးသူအားလုံးအချုပ်နဲ့အမှုရင်ဆိုင်ခဲ့ရပါတယ်။နောက်ပိုင်းမှာနိုင်ငံတော်သမ္မတရွယ်ညွှန်ကြားချက်နဲ့အမှုကိုပိတ်သိမ်းပြီးသတင်းသမား၃ဦးကိုပြန်လည်လွတ်ပြီးတဲ့နောက်သတင်းမီဒီယာကောင်စီကကြားဝင်ပြီးတော့ဆက်ညှိနှိုင်းနေကြတာလည်းဖြစ်ပါတယ်။မကြာခင်ရက်ပိုင်းမှာတော့တိုင်ကြားထားတဲ့တိုင်းဆိုရာသတင်းဆောင်မရေးတဲ့11 media နဲ့သတင်းမီဒီယာကောင်စီတို့သုံးမွေးဆိုင်တွေ့ဆုံပြီးညှိနှိုင်းမှုတွေဆက်လုပ်သွားမယ်လို့ဦးအောင်ကျိုင်ကပြောပါတယ်
။ပြီးတော့နှစ်ဖက်အေးမာတာဒီရော့ပါသွားပါပြောပါသွားတယ်တစ်ဖက်ကသတင်းစာသမားကလည်းသူအမှန်ပေါ့ဗျာတစ်ဖက်ကလည်းကမှားတယ်ပေါ့ဗျာအဲ့တော့ဒါလေးတွေကနောက်တစ်ဖက်ကြည်လည်သွားရင်ဒါပြီးကြပါပဲအဲ့ဒါလေးလုပ်တယ်ရပါတယ်ကျင်းနေတတ်မှာပါကျင်းနေတတ်မှာပါသူတို့နှစ်ဦးနှစ်ဖက်ကိုတွေ့ဆုံပေးဖို့ကျွန်တော်စီစဉ်နေတယ်ဗျာနှစ်ယောက်စုံရှင်းလိုက်ရင်ဒါပြီးသွားမှာပဲဒီရပိုင်းနဲ့တင်းနေတာအင်္ဂါနေ့လောက်ဆိုဖြစ်ကြပါလိမ့်မယ်
2016ခုနှစ်ကလည်းElevate Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွတ်အောင်ကိုရန်ကုန်တိုင်းဆိုရကစက်တွေဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်ရေးယူခဲ့ပူပါတယ်ဒေါက်တာတန်းထွတ်အောင်ကတရားဝင်စာထုတ်တောင်းပန်ပြီးတဲ့နောက်အာမခံနဲ့ပြန်လည်လွတ်လာဖြစ်ပြီးအမှုကတော့အခုချိန်ထိရင်ဆိုင်နေရသေးပါလက်ရှိရသားဆိုရလက်ထမသတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှု28ဦးရှိပြီးသတင်းသမား44ဦးတရားရင်ဆိုင်ခဲ့ရင်ဆိုင်နေရသေးဖြစ်တယ်လို့သတင်းလွတ်လပ်ကွင်းထက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်အဲ့ဒီရေတွက်ဟာတမရဟောင်းသိသိဆိုရလက်ထက်ကသတင်းသမားတွေကိုတရားစွဲဆိုအရေးယူတာထက်ပိုများပြီးသတင်းလွတ်လပ်ခွင့်ကိုချိမ့်ချောက်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်စံတဲ့ဆိုရတွေရဲ့လုပ်ရက်နဲ့ပိုပြီးနှီးစက်လာတယ်လို့ တရင်လွတ်လပ်ခွင့်ဆိုင်ရာအဖွဲ့ကြီးတွေကဝေဖန်ပြောဆိုထားကြပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တရင်ပြပို့ထားရပါရှင် VOE မြန်မာပိုင်းရဲ့တောက်ကြန်နေညနေပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ပြန်စနေညတိုင်းရိုက်လေလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်တော်ရစီများရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယုအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ကဝေဖန်တမ်းတွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးတဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစတာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ romis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ VOA တိုက်ရိုက်လေးတိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။မနေ့ပြန်စနေညတိုက်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးနိုင်မှုအတွက်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အစည်းအဝေးတွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည့်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်အောင်သမ္မတဒေါ်နယ်ထရန့်ရဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။တိုက်ခတ်ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်သစ်ကျန်းသစ္စာချင်းစုတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါ။ဒီမိုကရက်တစ်ကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွှတ်တော်ကတော့အဆိုရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မဲ့အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုထားပါတယ်။အပတ် American နည်းပညာကုမ္ပဏီရဲ့ဝင်ငွေချစင်းမှုနဲ့ကြိုတင်ခံမှန်းဝင်ငွေကလည်းအားတက်စရာမရှိတဲ့အခြေအနေတွေကြောင့်ဒီနေ့တောက်ကြနေမှာတော့အာရှဆုရှယ်ဈေးကွက်မှာဈေးတွေဆက်လက်ချစင်းခဲ့ပါတယ်။တိုကျိုဈေးကွက်မှာမနေ့ပိုင်းအယောင်းဝယ်လုပ်ချိန်မှာဈေးတွေချစင်းခဲ့တယ်လို့ရှန်ဟိုင်းစင်နီဆိုတိုက်ပြီးအစုရှယ်ဈေးကွက်တွေမှာလည်းဈေးတွေချစင်းခဲ့ပါတယ်။ iPhone, iPad စတဲ့ Apple ကုမ္ပဏီလုပ်ပစ္စည်းတွေရောင်းအားတရုတ်နိုင်ငံမှာပြီးခဲ့လာတဲ့သိရတာချစင်းသွားတဲ့အကြောင်း Apple ကုမ္ပဏီကကြာသပတေးနေ့မှာထုတ်ပြန်ပြကြားခဲ့ပြီးနောက်ကမ္ဘာတဝန်းမှာအစုရှယ်ဈေးတွေချစင်းသွားခဲ့ကြတာပါ။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကရွေးကောက်ပွဲရလဒ်တွေကိုမှန်မှန်ကန်ကန်ထုတ်ပြန်မှုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ကွန်ဂိုနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်လုပ်ဖို့ကြိုးပမ်းတဲ့သူဘသူကိုမဆိုပိတ်ဆို့တံခါးအရေးယူသွားမှာဖြစ်တဲ့အကြောင်းလဲအမေရိကန်ကသတိပေးပြောဆိုခဲ့တာပါ။ပါပတ်ပူပိုင်းမုန်တိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းမင်းကိုဝင်ရောက်လာရမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ပြည်လည်ပြည်မှာလည်းလိုင်းချီနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုန်တိုင်းဟာဒေသဆန္ဒချိန်မွန်လွယ်12:45မိနစ်မှာနှာခေါင်းစီသမရပြည်နယ်ကိုဝင်ရောက်လာတဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းပင်လယ်ကွင်းမှာမိုးတိထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုသင်္ဘောပြည့်စုံမှုတွေကိုရပ်ဆိုင်းလိုက်တယ်လို့မုန်တိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနာမည်ကျော်အပန်းဖြေခန့်ချီတွေစီဝှတီယူရှာမယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးသွားတွေကိုလည်းပေးလို့ရပြောင်းရွှေ့ထားပါတယ်။အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များမှာလည်းမနေ့ဖက်မှာမိုးဆက်လက်ရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညှိနှိုင်းချမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်
။တင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးနေတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။နောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာလည်းကျွန်တော်တို့ပြန်ဆောင်ကြအောင်ပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this is